ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။တဲ့တွေကိုနားထောင်ရတာအရင်ကောင်းပါတယ်မသိတဲ့အရာတွေကိုလည်းသိခွင့်ရလို့ကျေးဇူးတင်ပါတယ်သတင်းတင်ဆက်သူအားလုံးကျမ်းမာပါစေစိတ်နှလုံးချမ်းမြေ့ပါစေကျွန်တော်ဆုတောင်းပေးပါတယ်လို့ရေးလာတဲ့သူကတော်ရရှင်ရေးရဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရေးရကိုလည်းစိတ်နှလုံးချမ်းမြေ့ကျမ်းမာရွှင်လန်းဘေးကင်းပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်ရှင်တနည်းပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ဟာရုရှားတပ်ဖွဲ့တွေယူကရိန်းကိုအလုံးရင်းနဲ့ဝင်ရောက်ကျူးကျော်စစ်ထိုးတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နော်။ယူကရိန်းမြို့တော် Kiev ကိုရုရှားကသိမ်းလိုက်နိုင်ဖို့အတွက်ရပ်ပိုင်းမောင်းနေတာမှသတင်းပတ်အတိုင်းအတာပဲကြားမယ်လို့နိုင်ငံရေးအကဲခတ်တွေကအစပိုင်းမှာမှန်းကိန်းထုတ်ထားတာပါ။အမေရိကန်ကခေါ်ထုတ်ပေးမယ်ဆိုတဲ့ကန့်လန့်ချက်ကိုယူကရိန်းသမ္မတ Volodymyr Zelensky ကမြန်မြန်ဆန်ဆန်ပယ်ချခဲ့ပြီးတော့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေ Kiev မြို့တော်မှာပဲဆက်ရှိနေမဲ့အကြောင်းဗီဒီယိုကတစ်ဆင့်ပြောကြားခဲ့ပါတယ်။တနေ့အကြောင်းမှာလည်း Kiev မြို့တော်ကယူကရိန်းအချုပ်အခြာအမှားပဲဆက်ပြီးတော့ရက်တီနိုင်ခဲ့ပါတယ်နော်။ဒီယူကရိန်းစစ်ပွဲကြီးကြောင့်တစ်ကမ္ဘာလုံးအတွက်တော့ရိုက်ခတ်မှုတွေရှိနေခဲ့ရရှိနေစေလဲဖြစ်ပါလေ။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တယောက် Regina Wine ဆိုတဲ့သောရရှင်ရေးလာတာက
ဒါကြောင့်ကမ္ဘာဘယ်နေရာမှာဖြစ်ဖြစ်မတိကြိုးကြံပြုတ်ပြီးစိတ်မဝင်စားလို့မရတော့ပါဘူး။လူမှုရေးကိုမထိခိုက်ပေမဲ့စီးပွားရေးကအနည်းနဲ့အများဓာတ်ရိုက်ဒါမှမဟုတ်တဆင့်ခံစီးဆင်းနေကြတဲ့အတွက်ကုန်စည်နှုန်းတွေထိခိုက်လာတာနဲ့အမျှတကယ်တမ်းဖြစ်လာပြီဆိုတမ်မန်နဲ့အောက်ခြေလူရန်းစားတွေအဖို့တကယ်မလွဲတာပါအခုလည်းပြည်ရင်းမှာထွက်တဲ့အခြေခံစံတောင်မှတပီကို2500ဖြစ်နေပါပြီအရင်ပေါ်ဆန်းအမြင့်လိုင်းနေပါဖြစ်နေတာပ
ါဒါကယူကရိန်းစစ်ပွဲကြောင့်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းစီးပွားရေးဘလို့ရိုက်ခတ်မှုတွေရှိလဲဆိုတာဒီတော်ရရှင်ဆက်ဆက်ပြီးရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်ဒီစီးပွားရေးရိုက်ခတ်မှုအကျိုးဆက်တွေကလက်ရှိခံစားနေကြရတာဖြစ်ပါတယ်ရှင်ဒီလိုမျိုးရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတနည်းပြလာကနေအချိန်မှာတော့2023ဖေဖော်ဝါရီ22ရက်နေ့ကတော့ရုရှားသမ္မတပူတင်ကအဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများဂုဏ်ပြုခန္ဓာကျင်းပမိန့်ခွန်းပြောပြီးတော့လူမှုပရိသတ်ကိုစိတ်သက်တက်ကြွအောင်စူးစီးခဲ့ပါတယ်။အဖအတိုင်းပြည်ကိုကာကွယ်စောင့်ရှောက်တဲ့သူတွေကိုထောက်ခံကြောင်းပြသတယ်ဆိုပြီးတော့ဒီတိုက်ပွဲမှာတိုက်နေတဲ့ရုရှားစစ်သားတွေကိုဂုဏ်ပြုသွားတာဖြစ်ပါတယ်။ရုရှားနိုင်ငံသားတွေလည်းအားကစားခွင့်အပြည့်အစုံတက်ရောက်ပြီးတော့သမ္မတပူတင်ကိုထောက်ခံကြောင်းပြသခဲ့တာပါ။ဒီမှာ Facebook စာမျက်နှာမှာလာရေးလာတဲ့သောရရှင်ကသူများနိုင်ငံကိုမတရားကျူးကျော်တာဂုဏ်ယူစရာမဟုတ်တာကိုဘာတွေဂုဏ်ယူကြနေတာပါလဲ။မသိရင်ပဲကျူးကျော်လာတဲ့ရန်သူတွေကိုအသက်ပေးပြီးတော့တိုက်ထုတ်နေရတယ်လို့မျိုးဂုဏ်ပြုပွဲလုပ်ပေးနေတာမျိုးနဲ့တူပါတယ်ဆိုပြီးရေးလာပါတယ်။ဒါနဲ့ကျမတို့ view ကြီးက2023ခုနှစ်ပထမအပတ်စဉ်အစီအစဉ်အစ်စ်လေးတွေကိုထုတ်လွှင့်တင်ဆက်ပေးနေပါတယ်နော်။ဒီထက်မှဥရုယာတီနဲ့အနာဂတ်ကမ္ဘာဆိုတဲ့အစီအစဉ်လည်းပါပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးဥရုယာတီပြောင်းလဲမှုတားဆီးရေးတို့ကကျမတို့ကမ္ဘာကြီးအတွက်ဘလောက်အရေးပါသလဲ။ဒီကိစ္စဘလို့စ조사လှုပ်ဆောင်နေကြလဲဆိုတာကိုအပတ်စဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။စနေညရေဒီယိုထုတ်လွှင့်ချက်နောက်ပြီးရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်ဒီမှာနားဆင်ကြည့်ရှုနိုင်ပါတယ်။ဒါနဲ့တစ်ဆက်တည်းပဲပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့လာလို့အစိုးရမိပါတယ်လို့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။ကျွန်တော် VOA ကိုရေဒီယိုနဲ့ရောဖုန်းနဲ့ပါအမြဲနားထောင်ပါတယ်။ VOA ကိုတစ်ခါမှစာမရေးဘူးပါဘူး။ပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေနဲ့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ပါလာရတာဟာစိုးရင်စရာကောင်းလာပါတယ်ဗျ။ကျွန်တော်တို့ဟာကဘာကြီးမှရှင်သန်နေတဲ့ကာလပတ်လုံးကိုယ့်ပတ်ဝန်းကျင်ကိုတက်ဆွမ်းသလောက်ကိုယ့်ပတ်ဝန်းကျင်ကိုထိမ့်သိမ့်ကာကွယ်ကြပြီးတော့နောက်မျိုးဆက်တွေကိုတန်ရှင်းလက်ဆက်တဲ့ပတ်ဝန်းကျင်တစ်ခုအဖြစ်ဆက်ထိန်းသိမ်းထားတဲ့မဟုတ်လား။ဒေတာနာတစ်ခုကတော့ကိုယ့်ပတ်ဝန်းကျင်ကိုကိုရနိုင်သလောက်လုံနိုင်သလောက်တယောက်ချင်းစီကပူပေါင်းလှုပ်ဆောင်ဖို့လိုမယ်။အခုလိုအချိန်မျိုးမှာဆိုရင်ပေါ့အခက်အခဲအကျက်တဲတွေအမျိုးမျိုးနဲ့ရင်ဆိုင်နေကြရတာတွေကိုသိပါတယ်။ကျွန်တော်တို့မလုံရင်မလုံနိုင်ခဲ့ရင်ဒေါ်တော်ကြီးကိုအချိန်နေစိုးသွားတော့မှာပါ။ရနိုင်တဲ့လောက်လုံနိုင်တဲ့လောက်ကိုအခက်ခဲအဟန့်တားတွေကြားကအကန့်အသတ်တွေကြားကအစွမ်းကုန်လုပ်ရမှာပါပဲမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးလှုပ်ဆောင်မှုနှိုးဆော်မှုတွေနည်းသတ်နည်းလာပြီးတော့အခုဆိုနိုင်ငံရေးအခြေအနေတွေကြောင့်ပါတော်တော်လေးကိုယိုယွင်းပျက်စီးနေပါပြီပိုဆိုးတာကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကိုတော့ဖန်စီစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေသတင်းမှကြားရတာပါအ ဲ့လိုပြိနေနေသေးတော့ဘာကူမှထိထိရောက်ရောက်မလုံနိုင်သလိုရာသင်ရထိုက်တဲ့ပြိပအကူညီတွေရလာတော့မှမဟုတ်သလိုပြည်သူလူထုနဲ့ပတ်ဝန်းကျင်အပေါ်မှာပါတက်ရောက်ဆေးမှာပါမကူညီခြင်းနေပါမနှောက်ယှက်ပါနဲ့ဆိုတဲ့စကားအတိုင်းပြောကြပါတယ်ကျွန်တော်တို့ဟာအဲ့ဒီစိုးကြိုးကိုတည်တည်တသာကြီးကိုခံနေရမြင်နေရပါပြီကျွန်တော်တို့ကဒေသခံတွေကိုနားဝင်လာအောင်မြင်တတ်လာအောင်ပတ်ဝန်းကျင်ဆိုင်ရာပညာပေးတွေလိုမျိုးသင်တန်းပေးတာတွေမျိုးအလုတ်ကန်အခွင့်အလမ်းကောင်းတွေဖန်တီးတာမျိုးတွေလှုပ်တင်ပါတယ်တော်တော်လေးကိုဘေးကျန်နှံ့ချက်ဖြစ်နေကြပါတယ်သူတို့ကတော့သူတို့အကြောင်းပြောတာအကုန်ကြားတယ်မကြားကျင်သလိုနားတွေပိတ်ထားပေမဲ့လူတွေသူတို့အကြောင်းဘာပြောနေသလဲဆိုတာကြားရအောင်နည်းနည်းတော့ဖွင့်ထားတယ် VOE ဖွဲ့သားအလုံးကျေးဇူးပါဗျာ
ကိုကျော်သူဝင်းစာရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်သူပြောသွားသလိုပါပဲဒီပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကအချိန်ကာလဆောင်လို့မရတဘာဝကပေးအနေတွေကလည်းအချိန်ကာလနိုင်ငံအနေထားကိုမဆောင်ဖြစ်ပြကြတာဖြစ်ပါရဲ့เนาะဒါကြောင့်မလို့အခက်အခဲတွေရှိနေတဲ့ဂျာကပဲပတ်ဝန်းကျင်ထိမ့်သိမ့်ရေကိုတတ်နိုင်တဲ့အပိုင်းကတနိုင်တပိုင်းအသည့်ချက်လှုပ်ဆောင်မယ်ဆိုရင်တော့လူသားမျိုးဆက်အတွက်ကအခုလက်ရှိကြုံနေရတဲ့ဒုက္ခတွေရောနည်းနည်းတော့လျော့ပါးစေမယ်ထင်ပါတယ်ဒါကလည်းနိုင်ငံကိုဥဆောင်တဲ့သူတွေအဓိကအမြင်ကျင့်တဲ့လမ်းပြလှုပ်ဆောင်ရမှာပါဒီတော်တော်ရှင်ပြောသလိုသူ့စကားတိုင်းပြောရမယ်ဆိုရင်တော့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေသမားတွေကိုဖန်ဆီးစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေလောက်တာကတော်တော်ကိုနားလေရခက်ပြီလို့ပဲပြောရမယ်ထင်ပါတယ်ရှင်ခုတလောတော်ရရှင်နေမေးလာတဲ့ထင်မှာတော့ passport ရုံးနေဘယ်တော့ပြန်ဖွင့်မလဲသိချင်ပါတယ်ဆိုတော့မကြာခဏရေးလာကြတာတွေတွေ့ရပါတယ်တယောက်မကပါဘူးเนาะ messenger ထဲမှာမျောလင်းချက်တွေဝေဝါးနေလို့ပါတဲ့ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲ password ကို online ကနေပြီးတော့ပြန်ပြီးတော့ရှောက်ထားလို့ရပြီဆိုတဲ့အကြောင်းသတင်းတင်ပြပေးခဲ့ပါရနော်အဲ့ဒီသတင်းလည်းအားလုံးကြားပြီးလောက်ပြီးထင်ပါတယ်မြန်မာနိုင်ငံဒေသအများပြားမှာစစ်တပ်ကခြေရွာတွေကိုတိုက်ခိုက်လို့ဒေသခံပြည်သူတွေအကြီးအကျယ်ဒုက္ခရောက်နေရတဲ့သတင်းတွေအခုတလောဇက်တိုက်တက်လာနေပါရနော်ဒီလိုအခြေအနေကြုံကြရတဲ့သရရှင်တွေလည်းစာရီရေးပို့ဓာတ်ပုံတွေလှမ်းပို့ကြတာတွေကျွန်တော်တို့ရရှိပါတယ်ရှင်ဒီမှာနော်မသိရွာကန်တူဖြစ်ပါတယ်ဆိုပြီးရေးလာတဲ့သရရှင်က
အခုအရာတော်ဒေသတောင်ပိုင်းကိုမီးရှို့နေပါတယ်လက်နေကြီးတွေနဲ့လည်းအဆက်မပြတ်ပြစ်နေပါတယ်စိတ်သူနွားအုပ်တွေနဲ့စစ်ဆောင်တွေနေပူကြီးတွေမောင်းညပြေးကြနဲ့ဒုက္ခရောက်နေကြပါတယ်ဖေဖော်ဝါရီ22ရက်မွန်းတဲ12နာရီခွဲလောက်ကစပြီးဖြစ်တာပါအခုအချိန်ထိလည်းပြစ်ခတ်နေကြစေဖြစ်ပါတယ်ခင်ဗျအ
ရာတော်နယ်တောင်ပိုင်းကအခြေအနေကိုအဲဒီကသောရရှင်စာရေးပြီးလှမ်းပြောလာတာဖြစ်ပါတယ်သောရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။